ဒီကနေ့သာသနာတော်နှစ်2560ပြည့်နှစ်မြန်မာနှစ်1388ခုနှစ်ဘာကောင်လပြည့်ကျော်23ရက်ခရစ်နှစ်2016ခုဩဂုတ်လ31ရက်ဗုဒ္ဓဟူးနေ့ယနေ့ခုမှာဦးဇင်းတို့ချမ်းမြေ့မြတ်ဤသာတွင်ဝယ်ချမ်းမြေ့စေရန်တတိပဌံကျင့်မြတ်တို့ကိုကျင့်ကြံပွားများကြိုးစားအထောက်ရနေကြကုန်သောယောဂီသူတော်စင်တို့နှင့်သန္တာယကသန္တာယိကာမဥဝင်ဖေဒေါခင်ဝင်းမိသားစုမန္တလေးမြို့တို့အားဦးဇင်းများဓမ္မဒါနပြုမိတရားကတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောဓမ္မစကြာဒေသနာတော်၌လာရှိသောဒုက္ခသစ္စာတရားတော်တဲ့ဘာတရားတော်ပါလဲမနေ့ညမှာစံတကမာကြီးဒေါခင်ဝင်းကတရားချောင်းမှတရားတောင်းသွားတယ်နော်တရားချောက်ဖို့ကလာလာတရားချောက်ရင်မကတရားပါဆက်တောင်းသွားနောက်ပြန်တပြီတော့အလူဆင်းရဲခြင်းတရားတွေဟောပြပါအောင်ဗျာတဲ့သူများတွေဆိုရင်ချမ်းသာခြင်းတရားတွေတောင်းလာသူကဆင်းရဲခြင်းတရားဟောခိုင်းနော်အဲ့ဆင်းရဲခြင်းတရားဆိုတော့ဘာဟောရမလဲလို့စဉ်းစားကြည့်တော့မြတ်စွာဘုရားဟောတဲ့သစ္စာလေးပါးတည်းကဒုက္ခသစ္စာဆိုတာဒါဆင်းရဲခြင်းအမှန်တရားပဲဟုတ်တယ်မလားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးအိန္ဒိယနိုင်ငံကေယမြို့အနီးမှာရှိတဲ့ဗုဒ္ဓဂယာဒေသမဟာဗောဓိညောင်မင်းအောက်မှာတရားလုပ်တွေအားထုတ်ပြီးတော့ဖျားဖြစ်သူရောက်သွားတယ်ရောက်ပြီးတဲ့ခါမှာမဟာဗောဓိညောင်မင်းနိနာတဝတတတတဟာသတင်းသုံးတော်မူတယ်တတတတဟာဆိုတာခုနှစ်ရက်ခုနှစ်ခါသတင်းသုံးတယ်ခုနှစ်ရက်ဘယ်နှခါလဲလဲခုနှစ်ခုနှစ်လီ49ရက်သတင်းသုံးတော်မူတယ်မဟာဗောဓိညောင်မင်းအောက်မှာပဲဖလားသမဘတ်ဒီဝင်စားရင်းနဲ့ခုနှစ်ရက်တည်င်းသုံးတော်မူတယ်ပြီးတဲ့ကမှာမဟာဗောဓိညောင်မင်းရဲ့အရှိဘကနေပြီးတော့မဟာဗောဓိညောင်မင်းကြီးကိုညောင်မင်းခြေရင်းမှာရှိတဲ့သူအောင်မြင်တော်မူခဲ့တဲ့အရာဇိတပလင်နေရာကိုမမိတ်သောမျက်စိနဲ့ခုနှစ်ရက်ခုနှစ်လီတဲ့စိုက်ပြီးတော့ကြည့်အဲ့ဒါခုနှစ်ရက်နောက်တကအဲ့ဒီမဟာဗောဓိညောင်မင်းရဲ့အရှိမြောက်တောင်းကနေအရှိမြောက်ဖက်မှာရှိတဲ့စင်းညာလန်းလေးမှာမြတ်စွာဘုရားခုနှစ်ရက်ခုနှစ်လီကောက်တွန်းကောက်ပြန်စင်းညာရှောက်ပြီးတော့အချိန်ကြီးကုန်စီခဲ့အဲ့ဒါခုနှစ်ရက်ခုနှစ်ရက်ဘယ်နှခါရှိသွားလဲသုံးခါရှိသွားပြီနော်နောက်တကမဟာဗောဓိညောင်မင်းကြီးရဲ့မြောက်ဘဏ္ဍာမှာယတနာကရတ္တဟာဆိုတာရှိသေးတယ်မြတ်စွာဘုရားပဏ္ဏကျမ်းတော်ကြီးတွေကိုဆင်ခြင်မှကျောင်းကြီးတော်6တွေတင့်တယ်စံပယ်စွာနဲ့ကွန်မြူတဲ့နေရာပေါ့လေအဲ့ဒီနေရာကိုယရနာကရတတ္တဟာတဲ့အဘိဓမ္မာခုနှစ်ကျမ်းကြီးတွေဆင်ခြင်တဲ့နေရာအဲ့ဒီနေရာမှာလည်းမြတ်စွာဘုရားကခုနှစ်ရက်သတင်းသုံးတော်မူခဲ့တယ်တဲ့နောက်တခါမဟာဗောဓိညောင်မင်းရဲ့အရှေနာကလန်းလန်းနေရာအဇပါလညောင်ပင်ဆိုတာရှိသေးတယ်စိတ်ကြောင်းသားတွေတီးခိုတဲ့နေရာပေါ့စိတ်တွေစကြမှာသွားစားနေတဲ့အချိန်ဆိုရင်စိတ်ကြောင်းသားစိတ်ကြောင်းသူတွေကအဲ့ဒီအပင်အောက်မှာလာပြီးတော့အပန်းဖြေတဲ့နေရာပေါ့အဲ့ဒီဇဗလာညောင်ပင်အောက်မှာလည်းပဲမြတ်စွာဘုရားခုနှစ်ရက်သတင်းသုံးတော်မူခဲ့တယ်နောက်တကမဟာဗောဓိညောင်မင်းရဲ့အရှိတောင်ပနာမုစလိန်သာရေအိုင်ထဲမှာရေအိုင်နာမှာပေါက်နေတဲ့ကြီးပင်အောက်မှာလည်းပဲမြတ်စွာဘုရားခုနှစ်ရက်သတင်းသုံးတော်မူခဲ့တယ်တဲ့အဲ့ဒီကြီးပင်အောက်မှာပဲခုနှစ်ရက်ခုနှစ်လီဖလားတမပတ်တွေဝင်စားရင်းနဲ့သတင်းသုံးတော်မူတဲ့အချိန်မှာအလွန်မတန်တီးထန်တဲ့မိုးကြီးရွာလို့မူတဲ့မုစလင်နာရေအိုင်ထဲမှာနေတဲ့နဂါးကြီးကမြတ်စွာဘုရားခန္ဓာကိုယ်မိုးရေတွေမဆွဆွပါစေနဲ့ဆိုပြီးတော့သူ့ရဲ့အခွေတွေနဲ့မြတ်စွာဘုရားခန္ဓာကိုယ်ကြီးပတ်နောက်ဆုံးမြတ်စွာဘုရားရဲ့ဥကောင်းတော်ထက်မှာသူ့ရဲ့ဗျာပြင်းကြီးနဲ့မူပြီးတော့ခုနှစ်ရက်ခုနှစ်လီစောင့်ရှောက်ခဲ့တဲ့နေရာပေါ့နော် အဲ့ဒါကိုအစွဲပြုပြီးတော့ဦးဇင်းတို့မြန်မာနိုင်ငံမှာတော့နဂယုံဘုရားဆိုပြီးတော့ထုလုပ်ပြီးတော့ပူဇော်ကြတယ်တတ္တခုနှစ်ရက်ဘဏ္ဍာကရှိသွားပြီလေခုနှစ်ရက်ပါချောက်ခါနောက်တစ်ခါကျန်သေးတယ်နော်နောက်တစ်ခါအဲ့ဒီမဟာဗောဓိညောင်ပင်ရဲ့တောင်ပန်နန်းလေးမှာပဲ ราชายตนะลิ้นล้นเป็นสุราชื่อเด้อะดิลิ้นล้นเป็นออกมาเมษวาพยาคนเนี่ยพระธรรมบัตรวนซ้ายมันตะตะรินทุ่งหนองหมู่แก่เด้อะดิโลคนเนี่ยตะรินทุ่งหนองหมู่นี่แต่เฉยมาเว้ตะพุทธะเนี่ยบาลีกาหลุขอได้ญาติมานักงานตากုံเถญีหนองเนี่ยยောက်ไปแล้วตรุเนี่ยซวยมุตรกับผู้เนี่ยณตายีอ่ะตรุโหกูไต่ต้นเด้อะ မဟာဗောဓိညောင်မင်းရဲ့တောင်ပန်းနန်းမှာလင်းလွန်းပင်အောက်မှာမြတ်စွာဘုရားသတင်းသုံးတော်မူနေတယ်မင်းတို့မှာပါလာတဲ့ပြားရီနဲ့လှုပ်တဲ့အမုံစွမ်းတွေသွားပြီးတော့ဆက်ကကြအလွန်မတန်လူတန်းကွင့်ရာခဲတဲ့အလူကိုမင်းတို့သွားပြီးတော့လှုပ်ကြဆိုပြီးတော့သွားလှုပ်လို့မျက်စွာဘုရားကဆန်းတော်ရှိစုပြန်ပြီးတော့ဆုံကျဲလိုက်တာအဲ့ဒီတပုဒ္ဒဗန္ဒီကာကဆန်းတော်ရှိစောယူပြီးတော့ဦးဇင်းတို့မြန်မာနိုင်ငံ ကုန်းတော်ပေါ်မှာရွှေတကုံစီတီတော်ကြီးတည်ထားပြီးတော့ကုတ်ွယ်တော်မူခဲ့ကြတယ်တဲ့အဲ့တော့မြတ်စွာဘုရားအဲ့ဒီဗောဓိပင်နာတဝိုက်မှာတတ္တတ္တဟ89လီသတင်းသုံးတော်မူ89လီသတင်းသုံးတော်မူပြီးတဲ့နောက်ပိုင်းမှာမြတ်စွာဘုရားကစဉ်းစားတာငါဒီနေ့မှာ49ရက်တော့ပြည့်သွားပြီငါရထားတဲ့တရားသူတရားမြတ်တွေကိုငါဘသူတွေကိုစပြီးတော့ဟောရမလဲလောကထဲမှာရှိတဲ့လူတွေနဲ့တွေမြန်မာတွေတတော်ဝါတွေအားလည်းပဲကိလေသာမျိုးတွေအားလည်းပဲထူလိုက်တာငါရဲ့တရားတော်တွေကအလွန်မတန်သိဖို့ခက်ခဲတယ်နည်းနည်းတယ်ဒီလူတွေဒီနေ့တွေဒီမြန်မာတွေအားလည်းကိလေသာတွေကတိတ်ပြီးတော့ထူတတ်တော့ငါတရားတွေနားမှနားလည်နိုင်ပါမလားလို့မြတ်စွာဘုရားကအကြံပြတ်တော်မူတယ်တဲ့အဲ့ဒီလိုအကြံပြတ်တော်မူတော့ဟိုးမြန်မာပြည်မှာရှိတဲ့သံပတိမြန်မာကြီးကမြတ်စွာဘုရားထံမှာဝါကနေရောက်လာပြီးတော့မြတ်စွာဘုရားကိုတောင်းပန်တယ်မြတ်စွာဘုရားအလွန်မတန်သိဖို့ခဲရင်နဲ့အလွန်မတန်သိမှုနဲ့နဲ့တဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးထိုးထွင်းပြီးတော့သိတော်မူခဲ့တဲ့သစ္စာ၄ပါးတရားတော်တွေကိုသိနိုင်တဲ့လူတွေနဲ့ဒီမြန်မာတွေတော်ဝါတွေအနှဲငယ်ရှိပါတယ်ဘုရားတဲ့မြတ်စွာဘုရားကြောင်းကြမဲ့နေတော်မမူပါနဲ့တရားတွေမဟောဘဲနဲ့နေတော်မမူပါနဲ့ဆိုပြီးတော့တောင်းပန်လို့မြတ်စွာဘုရားကအေးအဲ့ဒါဆိုရင်သစ္စာလေးပါးတရားတော်တွေကိုငါဟောမယ်ဆိုပြီးတော့သံပတိမြမကြီးကိုဝန်ခံဂတိတွေပေးပြီးတော့ဟောဖို့ရစဉ်းစားလိုက်တာပထမအဦးဆုံးမြတ်စွာဘုရားရဲ့ဉာဏ်တော်ထဲမှာပေါ်လာတဲ့ပုဂ္ဂိုလ်ကအာလာရယတိတဲ့ဘယ်သူတဲ့လဲအာလာရယတိဆိုတာဦးဆုံးတို့မြတ်စွာဘုရားရဲ့လောကီဆရာပေါ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ဘုရားအဖြစ်သူမရောက်ခင်ဘုရားလောင်းတော်ဘဝသူမိတာဘယင်ဖြစ်ကနေပြီးတော့အဲတိတ္တထဘယင်ဖြစ်ကနေပြီးတော့ဘယင်ရဲ့စီးစိမ်ထိနှံစီးစိမ်နေဆွန့်လွတ်ပြီးတော့အနောမှာတောင်ကန်းကြီးဖြတ်ပြီးတော့ဥရုဝီလာတော်ကိုလာတဲ့အချိန်ဥရုဝီလာတော်ကိုလာတဲ့အချိန်ဝေသာလီမျိုးကြီးကိုဖြတ်ပြီးလာတယ်တဲ့ဝေသာလီမြို့မှာသတင်းသုံးတော်မူကြတဲ့အာလာရယတိနဲ့မြတ်စွာဘုရားလောင်းသွားပြီးတော့တွေ့တယ်။ပြီးတော့ရှေးဥစွာအဲ့ဒီအာလာရယတိရဲ့ထံမှာရူပဇံ၄ပါးကိုမြတ်စွာဘုရားလောင်းကတပည့်ခံပြီးတော့သင်ယူခဲ့။အဲ့ရူပဇံ၄ပါးကိုအာလာရယတိညွန်ကြားတဲ့အတိုင်းပဲဦးဇင်းတို့ဘုရားလောင်းကတေချာတသွေးမတိန်လိုက်နာပြီးတော့ကျင့်ကြံပွားများကြိုးစားအားထုတ်လိုက်တာရူပဇံ၄ပါးအကုန်လုံးဆုံးခန်းတိုင်ရောက်ပြီးမြောက်ချင်းသူရောက်သွားတယ်တဲ့ရောက်သွားတဲ့ခါမှာနောက်ထပ်ကျင့်စရာကျင့်စဉ်တွေဘာများကြံပါသေးတယ်လဲဆရာအာလာရဆိုပြီးတော့မေးတော့အာလာရယတိကြီးကငါတတ်တဲ့ကျင့်စဉ်ကတော့ကုန်ပြီတဲ့အဲ့တော့ဆက်ပြီးတော့မင်းသင်ပေးစရာမရှိတော့ဘူးမင်းတခြားဆရာစီသွားမယ်ဆိုရင်တော့ဥဒကယတိရှိသေးတယ်ဆိုပြီးတော့ဥဒကယတိကြီးထံလွတ်အဲ့တော့ဥရကယတိကြီးတန်ရောက်တဲ့ခါမှာလည်းပဲဆက်ပြီးတော့တင်ယူလိုက်တာအရူပဇံ၄ပါးပွားများပုံပွားများနည်းတွေရခဲ့တယ်။အဲ့တော့ဒီအာလာရယတိနဲ့ဥရကယတိကြီး Nabatan Nibido, Logi Zan, Abeni, Shiba, Uzunopia Long Yao, Udo Ula Dorama, Chowney Dine Dine, Jin Donget, eh? At all. Nazabia, Aniga Song Jesus in Niga, Dunia, no? Robama Udo Alaraya di Duamine, eh? Mino Alaraya di Nadia Ho Umabe, Tamana Jesus Aumabe, so be the Sinna Lido. နာသာတယောက်ကဘွားကနေပေါ်လာပြီမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားအာနာရယတိကြီးကလွန်ခဲ့တဲ့တပတ်ကမှကွယ်လွန်သွားပြီဖေကွယ်လွန်ပြီးတော့ဘယ်ဘဝရောက်သွားလဲလို့ဆိုတော့ဟိုးအတ္တညတ္တဗြဟ္မဘုံရောက်သွားပြီတဲ့အတ္တညတ္တဆိုတာစိတ်မရှိတဲ့ဘဝပေါ့လေစိတ်မရှိဘူးရုပ်ပဲတည်တံ့ရှိတဲ့ဘဝ စိတ်မရှိဘူးဆိုတော့မြတ်စွာဘုရားဘယ်လောက်ပဲတရားတွေအပေါအောင်ဟောဟောအဲ့ဒီမြန်မာကြီးကနာကြားနိုင်စွာမရှိတော့ဘူးတဲ့ဒါကြောင့်မို့တရားနာကျင်းသည်ဟူသောအခွင့်အရေးကြီးအာလာရယတိကြီးကဆုံးရှုံးသွားတော့မြတ်စွာဘုရားကမဟာဇာနီယဝတအာလာရအာလာရယတိကြီးကြီးမာသောဆုံးရှုံးခြင်းကြီးဆုံးရှုံးသွားပြီဆိုပြီးတော့မြတ်စွာဘုရားကညှင်းညူလိုက်တယ်တဲ့နောက်တော့ကအာလာရယတိမရှိဘူးဆိုတော့ငါဘယ်သူကို တရားဟောပါလေဆိုပြီးတော့စဉ်းစားတော့ဥဒကယတိကြီးသွားပြီးတော့မြင်တယ်ဥဒကယတိကြီးဟောမယ်လို့စဉ်းစားလိုက်မြန်တော့လည်းပဲနာသာတပါးကဘွားကနေပေါ်လာပြီမြတ်စွာဘုရားဥဒကယတိကြီးကမနေ냐ကမှကွယ်လွန်သွားပြီဗျကွယ်လွန်ပြီးတော့ဘယ်ဘွားရောက်သွားလဲလို့ဆိုတော့အရူပဗြဟ္မဘုံရောက်သွားတယ်တဲ့အရူပဇံ၄ပါးတွေပွားများထားတဲ့ယတိဆိုတော့အရူပဘုံရောက်အရူပဗြဟ္မဆိုတာရုပ်မရှိတဲ့ဘဝ နန္ဒီသန်နေရာတဲ့ဘဝတွေပေါ့လေရုပ်မရှိဘူးဆိုတော့မြတ်စွာဘုရားကြွားသွားရင်လည်းပဲမြတ်စွာဘုရားလာလို့လာမန်းမြင်နိုင်တဲ့မျက်စိမရှိဘူးမြတ်စွာဘုရားတရားတွေဟောတော်လည်းပဲမြတ်စွာဘုရားတရားတော်တွေကိုနာကြားနိုင်စွမ်းတဲ့သောတပ္ပတာရနာအကြီးရုပ်တွေမရှိဘူးတဲ့အဲ့တော့တရားကဟောလို့မရတော့ဘူးပေါ့အဲ့တော့မြတ်စွာဘုရားကဩဥဒကယတိကြီးလည်းပဲအဆုံးရှုံးခြင်းကြီးဆုံးရှုံးလေပြီဆိုပြီးတော့မြတ်စွာ ငါဘယ်သူတွေကိုဓမ္မနဲ့ကျေးဇူးဆရမလဲငါဘော်ကိုဘယ်သူတွေကျေးဇူးများတယ်လဲလို့စဉ်းစားဆင်ခြင်ကြည့်လိုက်တော့ပင်စဝက်ကြီးငါဘကိုသွားပြီးတော့မြင်တယ်တဲ့ပင်စဝက်ကြီးငါဘကမြတ်စွာဘုရားဥရုဝလာတော်ထဲမှာ6နှစ်တိုင်တိုင်ဒုက္ခရစရိယာအလွန်မတန်ခက်ခဲတဲ့ပြင်းထန်တဲ့အကျင့်တွေကျင့်နေတဲ့အချိန်တုန်းကရေဘူးရေချမ်းတွေကန်းနှံ့တဲ့တပည့်9ယောက်ပေါ့အဲ့တော့အဲ့ဒီပင်သဝက်ကြီးယတိ9ဦးကမြတ်စွာဘုရားအပေါ်မှာအလွန်မတန်ကျေးဇူးများတာဟိုရဝိဇ္ဇကုသိုလ်တွေယူခဲ့တဲ့တပည့်9ယောက်အဲ့တော့9ယောက်တပည့်တွေဟိုရဝိဇ္ဇကုသိုလ်တွေယူခဲ့တဲ့တပည့်တွေဘယ်များရောက်နေပါလဲသူတို့ငါဓမ္မနဲ့လိုက်ပြီးကျေးဇူးဆောက်အောင်မယ်ဆိုပြီးတော့မြတ်စွာဘုရားစဉ်းစားကြည့်လိုက်တော့ဆင်ခြင်ကြည့်လိုက်တော့ဘုရားကာယရဲ့အနောက်ထဲမှာရှိတဲ့ကီလိုမီတာ150လောက်ဝေးတဲ့ဗာရာဏသီမြို့ရဲ့မြောက်ဘက်မှာရှိတဲ့မိဂရာဝန်တော်ကြီးထဲမှာတဲ့တရားအလုပ်တွေအားထုတ်ရင်သူတို့နေနေကြအဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကိုသူတို့ကအထင်လွဲပြီးတော့စွန့်ခွာသွားတဲ့9ဦးပေါ့လေဩမြတ်စွာဘုရားဖရာမဖြစ်ခင်သောနှစ်တိုင်းတိုင်းဒုက္ခရစရိယာတွေကျင့်တော်လည်းပဲမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးလိုခြင်းနဲ့မဲ့ဖို့နိဗ္ဗာန်မရနိုင်ဘူးမရနိုင်တော့ဒီကျင့်လန်းစဉ်ကြီးကတော့မှားနေပြီထင်တယ်အဲ့တော့ငါပုံမှန်ဆွမ်းခံပြီးတော့အာဟာရတွေမျှတအောင်ဖုံးပေးမယ်အိတ်ချိန်တန်အိတ်မယ်တရားအထုတ်ချိန်တန်အာထုတ်မယ်ဆိုပြီးတော့မြတ်စွာဘုရားကမဇ္ဈိမပရိပဒာလမ်းကြောင်းကြီးပေါ်လျှောက်လဲလျှောက်ရောခဏပင်သာဝေကြီး၅ဦးကမြတ်စွာဘုရားကိုအထင်ကြီးလဲလွဲတာအာဒီတိဋ္ဌထတိဋ္ဌထဖရာလောင်းအရင်တော့ပြင်းပြထန်ထန်ထမင်းမစားရေမတော့မအိမ်မနာနဲ့အာထုတ်တာတောင်မှဖရာမဖြစ်တာအခုလိုယောဒီယောရဲနဲ့စွန်နေခန်းစားလိုက်အိတ်ချိန်တန်အိတ်လိုက်စားချိန်တန်စားလိုက်နဲ့လုံနေရင်တော့ဘလို့မှယန်ဖရာဖြစ်တော့မှာမဟုတ်ဘူးဆိုပြီးတော့သူတို့ကဦးဇင်းတို့ဖရာလောင်းကိုစွန့်ခွာသွားတာစွန့်ခွာပြီးတော့မိဂရောင်တော်ရဲ့ဗာရာဏသီမြို့ရဲ့မြောက်ဖက်မိဂရောင်တော်ထဲမှာသွားပြီးတော့တရားအလုပ်တွေပွားများအထုတ်နေကြတယ်တဲ့အဲ့ဒီလိုမိဂရောင်တော်ထဲမှာပဇဝဂီ၅ပါးတရားအလုပ်တွေအထုတ်နေတယ်ဆိုတာမြတ်စွာဘုရား သူရဲ့ဒိဗ္ဗသကုဉာဏ်ကြီးနဲ့မြင်တော့ဝါစုလာဇံ9ရက်နေ့လောက်စပြီးတော့ဗုဒ္ဓဂါယာနေပြီးတော့မိဂရာဝန်ကိုကြွတယ်တဲ့ဝါစုလာပြီးနေ့ညနေပိုင်းမှာရောက်သွားတယ်ရောက်တော့ခန္ဓာပညာဝိငါးပါးကမြတ်စွာဘုရားကိုအထင်ကြီးလွဲစိတ်တွေကောက်နေကြကတိကဝတိပြုကြတာမြတ်စွာဘုရားလာနေမှန်သိတော့တို့စီကိုဂေါတမဗုဒ္ဓဂေါတမသေတ္တရဂေါတမတို့စီကိုလာနေပြီတို့တတွေသူ့ကိုခยีဥမကြိုဆိုကြီးနေရာတိုင်းကင်းတွေခင်းမပေးကြီးခြေစိုးလက်နဲ့တွေမပြုကြီးဆိုပြီးတော့ကတိကဝတိပြုထားတယ်တဲ့သို့တော်လည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတလောကလုံးမှာလွတ်ထားတဲ့မေတ္တာတွေကိုအကုန်စုပြီးတော့ပဉ္စဝိယ၅ပါးစီတဏ္ဍမမလွတ်လိုက်တာအနိနာရောက်တော့တပမမနေနိုင်ဘူးတဲ့တပိတ်ကိုပြေးယူတဲ့လူဟာယူနေရာထိုင်ခင်းနေခင်းပြတဲ့လူဟာခင်းပြီးခြေသေးကုန်နေချတဲ့လူဟာချခြေတော့တွေဆေးပြတဲ့လူဟာဆေးပြီးအဲ့ဒီလူနဲ့ခီးဥကျူဆိုကြတယ်တဲ့ခီးဥကျူဆိုပြီးတော့ရှေ့ဆက်ပြီးတော့မိဂရောင်တော်တဲ့အရွယ်အရိတ်သိတ်ကောင်းတဲ့တစ်ပင်တစ်ပင်အောင်နေရာထိုင်ကလေးခင်းပြီးမြတ်စွာဘုရားအဲ့ဒီနံမှာထိုင်နေတဲ့အချိန်ကနေမင်းကြီးကဝင်လူလူဝင်လူနီးနီးအချိန်ဒါမင်းကြီးကအရှိကောရာနေပြီးတော့ထွက်လာတဲ့အချိန်နေဝင်လာထွက်ဓမ္မစကြာတရားတော်ကြီးကိုပဉ္စဝဂ္ဂီ၅ပါးအားဟောကြားတော်မူခဲ့တယ်တဲ့ပဉ္စဝဂ္ဂီ၅ပါးအားမြတ်စွာဘုရားဓမ္မစကြာဒေသနာတော်ကိုဘယ်ချိန်မှာဟောလဲနေဝင်လာထွက်တဲ့အချိန်နေမင်းကြီးကဝင်ကနီးအချိန်နော်အနောက်ကောရာမှာဝင်ကနီးအချိန်လာမင်းကြီးအရှိကနေပြီးတော့ထွက်တဲ့အချိန်ဝါစုလာပြီနေနော်အဲ့ဒီအချိန်မှာညဇောဖျားကပင်စဝဂ္ဂီ၅ပါးကိုဓမ္မစကြာဒေသနာတော်ကြီးစဟောတယ်တဲ့ဒွေမေဘိကဝေအန္တာပပ္ပစီတေနနတိဝိတ္တပါချက်သားတို့တဲ့တရားလိုအထုံးမဲ့ပုဂ္ဂိုလ်မှန်ရင်အစွန်းနှစ်ပါးကိုရှောင်ရှားရမယ်တဲ့အဲ့ဒီအစွန်းနှစ်ပါးဘာတွေလဲလို့ဆိုတော့ယောဇာယံကာမေတုကာမတုခံလိကံယောဂောတတောင်တတာကျင့်တဲ့အကျင့်ကိုလည်းပဲရှောင်ရမယ်တဲ့တိတ်ပြီးတော့တတောင်တတာနဲ့တရားလိုအားထုတ်ရင်လည်းပဲမိမိတို့လိုလားတဲ့နိဗ္ဗာန်တရားကမရနိုင်ဘူးတဲ့ဒါကြောင့်မို့တရားလိုအားထုတ်တဲ့ပုဂ္ဂိုလ်မှန်ရင်နံပါတ်၁အစွန်းကဘာလဲလဲတတောင်တတာအားထုတ်တဲ့အားထုတ်မှုကိုရှောင်ရမယ်နောက်တစ်ခါယောဇာယံအတ္တကိလမထာနုယောကမိမိရဲ့ခန္ဓာကိုယ်နဲ့စိတ်ကိုသိပြီးတော့ညှဉ်းပန်းနှိပ်စက်တဲ့အကျင့်မျိုးလည်းပဲရှောင်ရမယ်တဲ့တချို့ကကိလေသာငြိမ်ပြီးရောဆိုပြီးတော့ခန္ဓာကိုယ်ကြီးကိုမိရည်နဲ့ကင်လို့ကင်ရည်ရည်နဲ့စိန်လို့စိန်နဲ့မျိုးစုံလို့ကြတာနော်တုံးနေချပြီးတော့ဟိုဘက်ခွန်လိုက်ဒီဘက်ခွန်လိုက်ချွေးတွေပြိုက်ပြိုက်ကြအောင်အားထုတ်ကြအဲ့ဒီလောက်ဒီခန္ဓာကိုယ်ကိုပင်ပန်းအောင်ညှဉ်းပန်းနှိပ်စက်တော့လည်းပဲသူတို့ထင်တဲ့ရာဂကိတ္တသာတော့ဖြစ်ကျင်မှာဖြစ်မှာပေါ့အဲ့ဒီအချိန်မှာလေနောက်အကြောင်းမျိုးစုံနဲ့ဒီလိုချင်စရာနှစ်သက်စရာတတ်မဲ့စရာအာယုန်နဲ့တွေ့လာရင်တော့ဒီသာကအပြန်ပေါ်တာပဲဟုတ်တယ်မလားဒါကြောင့်မို့အဲ့ဒီလိုမိမိကိုယ်ကိုနှင်းပန်းနှိပ်စက်တဲ့အတ္တကိလေသာအကျင့်မျိုးလည်းပဲရှောင်တဲ့နောက်တက်တောင်တက်တာအကျင့်ကိုလည်းဗါတဲ့လေရှောင်တဲ့စာကောင်းတော်ကောင်းတော့တရားအားထုတ်တဲ့ပုံစံမျိုးလည်းပဲရှောင်ရမှာပေါ့ဟုတ်တယ်မလားတရားမှုဥစဉ်တို့ဒီမှာတော့အဲ့ချိန်ကလွယ်ကျန်တဲ့ချိန်တွေကတော့အားထုတ်မှုနဲ့ပဲလဲပတ်နေရတာနော်နဂင်၄နာရီကနေစပြီးတော့ည၉နာရီအထိမယမနာပါပဲနော်ရေချိုးတဲ့ချိန်လည်းပဲရေချိုးလို့များနားမယ်အောင်မိမနေနဲ့ရေချိုးတော့ချိုးတယ်ချိုးတယ်နဲ့မမတ်ရဘူးလားစွန်းစားပြန်တော့လည်းပဲဟင်းကောင်းလေးတွေထမင်းကောင်းလေးတွေတွေ့လို့အာရပါရစားမယ်မကြံနဲ့မှတ်ပြီးတော့စားဆိုတာနဲ့မှတ်နေရတာနဲ့ဟုတ်လားအရသာတောင်ခံချင်မရလိုက်ဘူးနော်ဆွန်းလေးစားပြီးတော့လည်းပဲတေးတမောလေးအိတ်လိုက်ပါဦးမယ်ဆိုပြီးတော့အိတ်ချင်ရလားနနာလေးတွေသွားလေးတွေတိုက်ပြီးကစီးသေးတာဥညနာအကြီးမောင်းခောက်ပြန်ပြီဟုတ်လားအဲ့တော့ဘာလုပ်ရလဲဓမ္မရုံပေါ်လာရပြန်ပြီအားချိန်နားချိန်ရှိရလားအဲ့ဒါဘာအစွန်းနေရှောင်းတာလဲတက်တောင်တက်တာကျင့်တဲ့အကျင့်တွေကိုရှောင်းတာမှန်ရဲ့လား တချို့ကတရားအားထုတ်ရင်စကားလေးတပြောပြောနဲ့အားထုတ်ခြင်းရတယ်နော်အားမထုတ်ခြင်းရဘူးလားကိုစားခြင်းနာလေးတွေချက်ပြီးတော့စားပြီးတော့အားထုတ်ခြင်းရတယ်ကိုမိသားစုလေးနဲ့ကိုဖုန်းကြောင်းမှာလာပြီးတော့နာနာနေနေနဲ့အားထုတ်ခြင်းရတယ်အဲ့လိုအားထုတ်ပုံအားထုတ်နည်းနဲ့အားထုတ်လို့ရတော့မိမိတို့လိုချင်တဲ့တရားကမရရေးချမရတဲ့မရလားမရရေးလုံးကြီးတင်လဲမရပဲနော်ဟုတ်လားအဲ့ဒီလိုအာထုတဲ့ပုဂ္ဂိုလ်တွေကဘာအဆုံးရောက်သွားလဲကာမတုခံတိကနုယောဂအဆုံးကိုရောက်သွားတယ်မှန်ရလားနောက်သိပြီးတော့ကိုယ်ခန္ဓာကိုယ်ကြီးကိုညှဉ်းပန်းပြီးတော့နှိပ်စက်ပြီးတော့အာထုတဲ့ကျင့်မျိုးကလည်းပဲအဆုံးတစ်ပါးပဲတဲ့နော်ဝိပဿနာတတိတွေမဖြစ်ဘဲနဲ့ဝိပဿနာသမာဓိတွေမဖြစ်ဘဲနဲ့ဝိပဿနာဉာဏ်တွေမဖြစ်ဘဲနဲ့ခန္ဓာကိုယ်ပင်မယုံတသက်ပဲထိုင်းနေရတယ်ရပ်နေရတယ်စဉ္ညာလျှောက်နေရတယ်ဆိုရင်တော့အဲ့ဒီအကျင့်ကလည်းပဲအတ္တကိလမထာနိယောဂအကျင့်နဲ့ပါသွားတယ်တဲ့ဒါလည်းပဲအစွန်တစ်ပါးပဲတဲ့အဲ့တော့တရားလို့အာထုတ်ခြင်းနဲ့ပုဂ္ဂိုလ်မှန်ရင်အဲ့ဒီအစွန်တွေရှောင်ရမယ်မှန်ရလားတချို့တော့ကျင့်စဉ်တွေကရှိတယ်ယောဂီတွေတော့ကြားဘူးလားမသိမတ်တက်တွေရပြီးတော့လက်ကြီးတွေမြောက်အကြာကြီးပဲမြောက်ထားရတာနော်တဏှာကြီးဆိုတဏှာကြီးလက်ကြီးတွေမချရအောင်ကျင်ဘူးကြလားအဲ့လိုကျင်တယ်ကျင်ဘူးနော်အင်းမကျင်ဘူးရင်ကံကောင်းတာပေါ့အဲ့ဒီလိုပေါ့လေခန္ဓာကိုယ်ပင်မယုံတသက်ဝိပဿနာတတိသမာဓိပညာတွေမဖြစ်ဘဲနဲ့ပင်မယုံတသက်ကျင့်တဲ့အကျင့်မျိုးအတ္တကိလမထအကျင့်မျိုးတွေကိုလည်းတရားလို့အားထုတ်မဲ့ပုဂ္ဂိုလ်ကရှောင်ကျင်ရတယ်တဲ့မြတ်စွာဘုရားကတရားအားမထုတ်ခင်ရှေးဥစွာဆောင်းရံရှောင်းရံနေအရင်ဟောတာနော်သိပြီးတော့မသားစရာတော့ကောင်းတယ်လမ်းလွဲတွေလိုက်သွားမှဆိုလို့ပြီးတဲ့ခါမှာမြတ်စွာဘုရားဆဟောတာကဣဒံခောပနဘိက္ခဝေဒုက္ခံအရိယသစ္ဆံတဲ့သစ္စာ၄ပါးထဲမှာဘယ်တရားဆပြီးတော့ဟောတယ်လဲလို့ဆိုရင်ဒုက္ခသစ္စာကဆဟောတယ်ဘယ်ကဆဟောလဲဒုက္ခသစ္စာဆဟောတယ်ချက်သားယံတို့တဲ့ဒီတရားဒီဆင်းရဲခြင်းအမှန်တရားပါပဲဆိုပြီးတော့စတင်ပြီးမြတ်စွာဘုရားကဆင်းရဲခြင်းအမှန်တရားကိုစဟောတာဆင်းရဲခြင်းအမှန်တရားဆိုတာဘာတွေလဲလို့မေးမှဆိုလို့ဇာတိပိဒုက္ခဇရာပိဒုက္ခဓာတိပိဒုက္ခမရဏံပိဒုက္ခံအပိယဟိတံပြောကောဒုက္ခပိယဟိဝိပြောကောဒုက္ခယံပိဿံနလဘတိတံပိဒုက္ခံတံခိတေနပင်စုပါဒနခန္ဓာဒုက္ခတဲ့ဒုက္ခတွေမြတ်စွာဘုရားတန်းစီပြီးဟောလိုက်တာနော်ဆွမ်းလူချင်းအထုဇေယောဂီဆုံးမာကြီးဒေါခင်ဝင်းလူချင်းနဲ့ဒုက္ခဒါတွေပဲနော်ဒုက္ခတွေအများကြီးပဲအာရပါရဟောပြအောင်ပါဆင်းရဲခြင်းတရားဆိုတော့အဲ့တော့လောကထဲမှာဇာတိပိဒုက္ခတဲ့မွေးဖွားရခြင်းကလည်းပဲဆင်းရဲခြင်းအမှန်တရားပါပဲတဲ့မှန်ရဲ့လားမွေးဖွားရခြင်းကဘာတဲ့လဲဆင်းရဲတယ်တဲ့မိမိတို့ရဲ့အမိဝမ်းကောင်းတဲ့ကနေထွက်လာတဲ့အချိန်ဘယ်သူရရမောမောနဲ့ထွက်ခဲ့လဲအမိဝမ်းကောင်းနဲ့ထွက်တဲ့အချိန်ဘယ်လိုထွက်လာဥဝဲဥဝဲဥဝဲနဲ့ငိုခြင်းနဲ့စပြီးထွက်လာတာမလားဆင်းရဲလို့လားချမ်းသာလို့လားဆင်းရဲလို့ပါဇက်နဲ့မပြောတတ်လို့လားအဲ့ကလေးတွေနော်ပြောတတ်လို့ရှင်မလေးဆင်းရဲလိုက်တာဒုက္ခကြည့်လိုက်တာနောက်တကဒီလိုဇာတိမျိုးတွေမဖြစ်ကျင်တော့ပါဘူးလို့ကလေးတွေစိတ်ထဲမှာဖြစ်ကောင်းဖြစ်လိမ့်မယ်နော်မပြောတတ်တော့ဘာတဲ့လဲဥဝဲဥဝဲနဲ့ငိုရတာမလားအဲ့တော့ဇာတိပိဒုက္ခမြတ်စွာဘုရားပြောတာမှန်လားမလားမှန်တယ်မွေးဖွားရခြင်းဟာဆင်းရဲခြင်းပါပဲတဲ့အဲ့တော့မွေးဖွားရခြင်းကမွေးဖွားရခြင်းလို့ခေါ်တဲ့ဇာတိကလည်းပဲဒုက္ခပဲတဲ့နောက်တစ်ခါဇရာပိဒုက္ခတဲ့ရင်းရော်ဦးမင်းခြင်းကလည်းပဲဆင်းရဲခြင်းအမှန်တရားပါပဲတဲ့မွေးပြီပြီဆိုလို့ချင်းတော့တဖြည်းဖြည်းနဲ့ဒီခန္ဓာကိုယ်လေးကဘာဖြစ်လာလဲရှင်းလာတာเนาะတဖြည်းဖြည်းနဲ့ရင်းရင်ပြီးတော့လာတာခုယောဂီတော်တော်စင်တွေဆိုလို့ချင်းရင်းလုံးအကြီးတော့စိတ်တော်မရတော့ဘူးเนาะဟုတ်လားမျက်လုံးတွေကောင်းကြသေးလားမျက်လုံးမကောင်းတော့ဘာလို့ရလဲ မျက်မှန်လေးမျက်မှန်လေးတွေကူပေးရတယ်နော်မျက်စိစေုံနေသွားပြီးတော့ခွဲရတယ်မျက်ကမ်းမှန်တွေတက်ရတယ်ရင်းရောမှုတွေကိုကာကွယ်ဖို့ကြိုးစားကြတာပေါ့သဘင်နေဖြူလာတာဘာလို့ရလဲသဘင်နဲ့ဆေးတွေဆိုးကြတယ်နော်အဲ့ဒါဘာလို့တာလဲရင်းရောမှုတွေအိုမင်းမှုတွေကိုကာကွယ်ကြတာအိုမမ်းမသိအောင်တက်ကြည့်လာပြီဆိုတော့သွားတယ်ရလည်းပဲမကောင်းတော့ဘူးစားကျင်တာစားလို့ရသေးလားမရတော့ဘူးမရတဲ့အပြင်ကျိုးတောင်ကျိုးကုန်ညကျိုးလွန်အားကြီးတော့ကိုစားကျင်တဲ့လေးတွေစားဖို့ရတဲ့ဒါသွားလေးတွေပါဖြစ်ကြပြန်ဆိုင်ကြတယ်နော်တချို့ဆိုလို့ချင်းနားတွေလေးလာပြီနားတွေဟိုးဟိုးဒီဒီကလူတွေပြောတာတွေကိုတဲတဲကွဲကွဲသိပ်မကြတော့မကြတော့ငကြက်လေးတွေနဲ့အိုမင်းအိုချင်းတရားကြီးကိုဖုံးကွယ်ကြတယ်တဲ့ကျော်ဟင်းရဲ့စကားနဲ့ပြောရင်တော့ဒုက္ခကိုအယောင်ဆိုးနေကြတာပေါ့ဟုတ်တယ်မလားဒုက္ခတွေကိုဘာလို့နေကြတာလဲအယောင်ဆိုးကြတာနော်သဘင်တွေဖြူရင်ဆေးဆိုးတယ်မျက်စိတွေမုံရင်မျက်ကမှန်တွေတက်တယ်မျက်မှန်တွေလှုပ်တယ်သွားတွေကျိုးတော့သွားတွေဆိုက်တယ်နားတွေလေးတော့ earphone တွေတက်တယ်ဟုတ်တယ်မလားခါးတွေနာတော့ခပတ်ကြီးတွေပတ်ကြတယ်ပတ်ကြလားခါးတွေကိုင်းလာတော့ဘာလို့လဲတောင်ဝေးထောက်တယ်ဟုတ်တယ်မလားမှန်ပါဗျာဒါတွေအလုံးကဘာတွေလဲဒုက္ခတွေဒုက္ခတွေကိုဒုက္ခမှန်မသိအောင်မျိုးစုံနဲ့ဤမျိုးစုံနဲ့ဖုံးကွယ်ကြတာနော်ဒုက္ခတွေကိုဤမျိုးစုံနဲ့အယောင်ဆိုးကြတာငယ်ရွယ်တဲ့ကလေးတွေတင်သဘင်တွေအယောင်ဆိုးတာမှန်တယ်လူကြီးတွေကလည်းပဲဆိုးတာပဲငယ်ရွယ်တဲ့ကလေးတွေကမဲ့နေတဲ့သဘင်တွေကိုအနီရောင်တွေအဝါရောင်တွေဆိုးတာလူကြီးတွေကကြတော့အဖြူရောင်တွေကိုအမဲဆိုးတာနော်အဲ့ဒါဘာတွေလဲလို့မေးရင်ဆင်းရဲခြင်းမှန်တရားတွေပဲဆင်းရဲတာတွေကိုဆင်းရဲမှန်လည်းပဲတချို့ကြတော့မသိကြအောင်မသိတော့တာလေးတွေကိုပဲချမ်းသာထင်ပြီးတော့ပြုပြင်ကြတာဟုတ်တယ်မလားမှန်ပါဗျာနောက်တကဗျာတိပိဒုက္ခတဲ့မကြမ်းမမာဖြာနာမှုကလည်းပဲဆင်းရဲခြင်းမှန်တရားပါပဲတဲ့မှန်ပါဗျာဒါကတော့သိပြီးတော့ပြောစရာမလိုပါဘူးသူသူကိုယ်ကိုမကြမ်းမမာဖြစ်လာပြီဆိုရင်တော့ခံရကြတဲ့သဘောတွေလူတိုင်းခံစားရတာနော်ဒါကတော့ဒုက္ခမှန်သိကြပါလေဟုတ်တယ်မလားခေါင်းကိုက်ပြီးဆိုရင်ကိုနေလို့မကောင်းတော့ဘူးနော်ဘိုက်အောင်ပြီးဆိုရင်လည်းပဲနေလို့မကောင်းဘူးနာသီးချောင်းဆိုဖြစ်ရင်လည်းနေလို့မကောင်းတော့ဘူးတရားလေးမှတ်မယ်လို့ချောင်းတရားတဟိုးနဲ့ဆိုးနေဘလို့မှအဆင်မပြေဘူးနာရီကစီချောင်းတရားဆိုဘိုက်တရားအောင်ခေါင်းတရားကိုက်နေဘလို့မှအဆင်မပြေဘူးတဲ့ဒါသာမန်ယောဂါလေးတွေတရားတရားတော့တည်တဲ့ကြီးကျယ်တဲ့အနာယောဂါတွေဖြစ်ပြီဆိုရင်တော့ပြောစရာမလိုတော့ဒါတော့မအဲ့ဒီလိုမကြမ်းမမာမှုဖြာနာမှုတွေရာလည်းပဲဆင်းရဲခြင်းအမှန်တရားပါပဲတဲ့မရဏံပိဒုက္ခံတဲ့သိခြင်းတရားကလည်းပဲဆင်းရဲတာပါပဲဒါကြောင့်မို့သူသူကိုယ်ကိုယ်သိမာတွေမကြောက်ကြဘူးလားသိမာတွေကြောက်တော့နှီးမျိုးစုံနဲ့သိခြင်းတရားကိုကာကွယ်ကြတာလေနည်းနည်းတော့မကြမ်းမမာဖြာနာမှုတွေဖြစ်ပြီးဆိုရင်ဘယ်ပြေးကြလဲဆေးရုံဆေးကန်နေပြေးကြတာပြေးလွင်စေုံနေပြေးလို့ရရင်ရမရရင်နိုင်ငံခြားတွေပြေးကြတာဘာဖြစ်လို့လဲတေးချင်းဆင်းရဲကိုကြောက်လို့တေးမှကြောက်လို့မလားဒါကြောင့်မို့မြတ်စွာဘုရားကမရဏံပိဒုက္ခံတေးရတာလည်းပဲအလွန်မတန်ဆင်းရဲတယ်တဲ့တေးချင်းတရားကလည်းပဲဆင်းရဲခြင်းအမှန်တရားပါပဲတဲ့နောက်တကအပိယေဟိတံပြောကောဒုက္ခောတဲ့မိမိမချစ်မနစ်သက်တဲ့မိမိသဘောမကြတဲ့ပုံကူတွေနဲ့ပေါင်းတင်ရတာလည်းပဲဆင်းရဲတာပဲတဲ့မှန်ရဲ့လားအလိုက်မသိတဲ့သူတွေနဲ့ကိုယ်နဲ့မတည့်တဲ့သူတွေနဲ့နေဘူးတဲ့ပုံကူတွေတိမှန်ပေါ့ကိုယ်နဲ့မတည့်တဲ့သူတွေနဲ့အတူနေရတာအလွန်မတန်ဆင်းရဲတယ်နော်ကိုကအဖြူဆိုသူကအမဲဟုတ်တယ်မလားကန့်လန့်ပဲလိုက်တိုက်နေတာလေအဲ့တော့လောကကံရတာအဆင်မပြေဘူးနေရတိုင်ရတာအဆင်မပြေဘူးစားတော့တာလည်းပဲအဆင်မပြေတော့ဘူးဆိုတော့ဆင်းရဲတာပဲတဲ့မင်းရလားပြီးရေဟိဝိပြောကောဒုက္ခအပိယိတံပြောကောဒုက္ခမိမိမချစ်မနစ်သက်သဘောမကြတဲ့တက်ရှိတွေနဲ့ပေါင်းတင်ရတာဆင်းရဲတယ်လို့ပဲတဲ့ကိုမချစ်မနစ်သက်ကိုမကြိုက်တဲ့တက်မဲ့တွေနဲ့ပေါင်းတင်ဆက်ဆံနေရတာလည်းပဲဆင်းရဲတာပဲဟုတ်တယ်မလားကိုကကောင်းကောင်းလေးတွေစီးကျင်တယ်ကိုစီးနေရတဲ့ကားကြီးတွေကလိုင်းကားကြီးတွေဆိုစိတ်ထဲမှာချမ်းသာလားဆင်းရဲလားဆင်းရဲပါဗျာဆင်းရဲတယ်ဟုတ်တယ်မလား ကိုကဖုံးကောင်းကောင်းလေးတွေကိုင်းနေတယ်။ကိုင်းနေရတာဖုံးကဖုံးအစုပ်ကြီးဆိုရင်လည်းပဲဆင်းရဲတာပဲ
။
ဟုတ်တယ်မလား။ဝေစားကောင်းကောင်းလေးတွေဝေချင်တယ်။ဝေနေတဲ့ဝေစားတွေကကြမ်းကြမ်းကြီးတွေဆိုရင်လည်းပဲဆင်းရဲတာပဲ
။
အိမ်ကောင်း၊ယာကောင်းလေးတွေနဲ့နေချင်တယ်။နေနေရတဲ့အိမ်တွေကကိုယ်စိတ်တိုင်းမကြဘူးဆိုရင်လည်းပဲစိတ်ထဲမှာဘာဖြစ်လဲ
။
ဆင်းရဲတာပဲ။မှန်ရဲ့လား။အဲဒါမို့မိမိသဘောမကျတဲ့တက်မဲ့တွေနဲ့ပေါင်းသင်းရတာလည်းပဲဆင်းရဲခြင်းအမှန်တရားပါပဲတဲ့မြတ်စွာဘုရားကနော်နောက်တကပိယေဟိဝိပယောဂောဒုက္ခောကိုချစ်ခင်နဲ့တည်းမြန်တို့သဘောကြတဲ့ပုဂ္ဂိုလ်တွေနဲ့ကြွေကွင်းပြီးတော့ခွဲခွာပြီးတော့နေရတာလည်းပဲဆင်းရဲခြင်းအမှန်တရားပဲတဲ့ဒါကတော့မိမိတို့ချစ်သူခင်သူမိသားစုအပေါင်းအသင်းတန်ငယ်ချင်းတွေနဲ့ကြွေကွင်းခဲ့ပူးတဲ့ပုဂ္ဂိုလ်တိုင်းသိပါတယ
်
ဟုတ်တယ်မလားဆင်းရဲသလားချမ်းသာသလားဆင်းရဲတယ်ကိုမိဘနဲ့တကားမှမခွဲဘူးပဲနဲ့တနေတကြီးကိုသွားမယ်ဆိုရင်ငိုကြတယ်နော်ဘာကြောင့်လဲဆင်းရဲလို့တဲ့နောက်တကားမိမိချစ်ခင်နဲ့တဲ့မြန်နိုးတဲ့အရာဝတ္ထုတွေနဲ့ခွဲရပြီဆိုရင်လည်းပဲဆင်းရဲတာပဲတဲ့ကိုအလုံးမတန်မြန်နိုးတဲ့ပစ္စည်းလေးတစ်ခုအကြောင်းတစ်ခုခုကြောင့်ပျက်စီးသွားပြီဆိုရင်စိတ်ထဲမှာမဆင်းရဲဘူးလားဆင်းရဲတယ်ကိုအလုံးမတန်မြန်နိုးတဲ့ပိုက်ဆံတွေအကြောင်းတစ်ခုနဲ့ပျောက်ဆုံးသွားပြီပျက်စီးသွားပြီဆိုရင်လည်းပဲဆင်းရဲကြတာပဲဟုတ်တယ်မလားဒါသမို့မြတ်စွာဘုရားကခြေသူခင်သူတက်ရှိတက်မဲ့ပုဂ္ဂိုလ်တွေနဲ့ကြွေကွင်းရခြင်းသာလည်းပဲဆင်းရဲခြင်းအမှန်တရားပါပဲတဲ့ဟုတ်ရဲ့လားဒါသမို့အဲ့လိုခြေသူခင်သူတွေနဲ့ကြွေကွင်းရခြင်းဒုက္ခတွေကိုမခံစားနိုင်တဲ့ပုဂ္ဂိုလ်တွေကဘာလုပ်ကြလဲယောက်ျားနောက်လိုက်ပြကြတာဟုတ်တယ်မလားမြတ်စွာဘုရားလက်ထက်တုန်းကလေပတ္တာစာရီဆိုတဲ့အမျိုးသမီးလေးတယောက်တိတ်ပြီးတော့ချမ်းသာကြွယ်ဝတဲ့အမျိုးသမီးလေးတယောက်ရှိခဲ့ဘူးလေနော်ကလေး40လောက်ချမ်းသာတာတထေသမီးပဲဘုံခုနှစ်ဆင့်မှာပဲနေရသူအလွန်မတန်ချစ်ခင်မြန်တို့တဲ့အိမ်မှာခိုင်းစီနေတဲ့ကျွန်းလေးနဲ့ကုရာသားနဲ့မေတ္တာတွေမြတော့မိဘတွေသိရင်သဘောမတူဘူးသူတို့ရဲ့ချစ်ချင်းကိုခွဲမှာဆိုတာသိတော့ဤပိယေဝိပယောကဒုက္ခကိုမခံစားနိုင်တော့ဘာလို့လဲကိုရာသနောက်လိုက်ပြည်တယ်တဲ့ကိုရာသရဲ့မျက်နှာကိုတရွာထင်းပြီးလိုက်ပြည်တာပေါ့လိုက်ပြည်တော့ဘာဖြစ်လဲဆင်းရဲတာပေါ့ဒုက္ခမျိုးစုံရောက်တာနော
်
ဒုက္ခမျိုးစုံရောက်တာအလုံးတည်ပြီးသားပါပဒါစာရီဝတ္ထုကနော်ဒုက္ခမျိုးစုံရောက်လိုက်တာမွေးထားတဲ့သားလေးနှစ်ယောက်ကလည်းပဲဒီကိုရာသကလည်းပဲငွေကြိုက်ခံလို့ဒီသူရဲ့မိဘနှစ်ပါးနဲ့အကူအလည်းပဲလေကြီးမိုးကြီးတွေကြားလို့လေမုန်နိုင်နေတိုက်လို့အိမ်ပြိုပြီးတော့အိမ်ပြီးလို့ဒီဆိုတော့ပတ္တစာတိလေးဘာဖြစ်လဲတတ်သက်ခအောင်ယူသွားတာနော်အဲ့ဒါဒုက္ခပေါ်ဒုက္ခတွေဆင့်ကုန်တာပေါ့ပြည့်ရည်ဝေပြောကဒုက္ခချစ်သူနဲ့ကြွေကွင်းရမယ့်ဒုက္ခကိုကြောက်လို့ဆိုပြီးတော့ချစ်သူနောက်လိုက်သွားတာပို့ပြီးတော့ဒုက္ခတွေရောက်သွားတယ်နော်အဲဒါမို့မြတ်စွာဘုရားကပြည့်ရည်ဝေပြောကဒုက္ခတဲ့ခြေသူခင်သူတွေနဲ့ကြွေကွင်းရခြင်းကလည်းပဲဆင်းရဲခြင်းအမှန်တရားပါပဲတဲ့နောက်တကယံပိဿံနလပတိတံပိဒုက္ခံမိမိလိုချင်တဲ့အရာဝတ္ထုတွေမရဘူးဆိုရင်လည်းပဲဆင်းရဲတာပဲတဲ့မှန်ရဲ့လားတချို့ချို့ပုဂ္ဂိုလ်တွေကစဉ်းစားတယ်မွေးဖွားခြင်းသဘောငါကျော်လွန်ခဲ့ပြီနောက်တကပြန်ပြီးတော့မမွေးခြင်းဘူးဒီတိုင်းလေးပဲနေခြင်းတယ်ဆိုပြီးတော့တချို့ချို့သောပုံကိုယ်တွေစဉ်းစားမိတယ်เนาะအဲ့တော့အဲ့ဒီမွေးဖွားခြင်းသဘောနောက်တခါပြန်မလာအောင်လုပ်လို့ရသလားဆူတောင်းလို့ရပါမလားမရဘူးမရတော့လည်းပဲဆင်းရဲတာပဲစိတ်ထဲမှာเนาะနောက်တခါအိုခြင်းတရားကြီးဆိုတာလူရလို့ဖြစ်လာပြီဆိုရင်တို့ကြုံအောင်မှာပဲအဲ့ဒီအိုခြင်းတရားကြီးတို့ရဲ့အတန်တန်မှာရောက်မလာရင်ကောင်းမှာပဲလို့စိတ်ထဲမှာဆူတောင်းတော့လည်းပဲသူ့ရဲ့ဆူတောင်းကပြည့်ပါမလားမပြေတော့လည်းပဲဆင်းရဲတာပဲတဲ့နောက်တကနာမှုတရားကြီးမကြမ်းမှမဖျားနာမှုတွေဘယ်သူမှမဖြစ်ချင်ဘူးနော်မတော်တဆထိခိုက်တရားရမှုတွေဘယ်သူမှမဖြစ်ချင်ဘူးမဖြစ်ချင်ဘူးဆိုပြီးတော့မဖြစ်ပြရစီနဲ့ဆိုပြီးတော့ထိုင်ပြီးတော့ဆူတောင်းနေတော့လည်းပဲတနေ့နေ့တစ်ချိန်ချိန်မှာတော့ဓာတ်ကြီးလေးပါဖောက်ပြန်ပြီးတော့မကြမ်းမှဖျားနာမှုတွေဟာဖြစ်ရအောင်ပါပဲဟုတ်တယ်မလားအဲ့တော့ဒီဓာတ်ကြီးတရားတွေမလွန်မြောက်နိုင်ခြင်းဓာတိတရားတွေမလိုခြင်းဘူးတဲ့ဓာတိတရားတွေမလိုခြင်းတော့လည်းပဲရနိုင်အောင်မှာဆိုတော့မိမိရဲ့ဆန္ဒမပြည့်တော့ဘူးဒါကြောင့်မို့ယံပိဿံနာလပတိကိုလိုခြင်းတဲ့အရာတွေ မရတာကလည်းပဲဆင်းရဲတာပါပဲတဲ့နောက်တကမရဏဓမ္မသေခြင်းတရားဘယ်သူမှမဆိုသေခြင်းတရားဘယ်သူမှယင်မဆိုင်ခြင်းဘူးလေခုလိုလေးနေလို့ရမယ်ဆိုရင်တသက်လုံးတကဘာလုံးနေသွားလို့ရရင်နေခြင်းရတာပေါ့နော်ဘယ်သူသေခြင်းမလဲဘယ်သူမှမသေခြင်းဘူးနော်အဖိုးတွေဘွားတွေလည်းမသေခြင်းဘူးဟုတ်တယ်မလားလူငယ်တွေလည်းပဲမသေခြင်းဘူးဒီနေရာမှာဒီလောက်လေးနဲ့ရပ်တန့်နေမယ်ဆိုရင်တော့သိကောင်းပါပဲမတရားရင်သိကောင်းပါပဲလို့စိတ်ထဲမှာဆန္ဒတွေရှိပြီးတော့ဆူတောင်းတော့လည်းပဲသူ့ရဲ့ဆန္ဒဆူတောင်းနေရမပြည့်ဘူးတဲ့ဒါကြောင့်မို့သူ့လိုချင်တဲ့အရာတွေမရနိုင်လို့လည်းပဲဆင်းရဲမှုတွေဖြစ်တယ်တဲ့ဒါကြောင့်မို့ယံပိဿနာလပတိတံပိဒုက္ခံလိုချင်တဲ့အရာတွေမရခြင်းဒီလည်းပဲဆင်းရဲခြင်းပါပဲတဲ့ဆင်းရဲခြင်းဘယ်နှမျိုးရှိသွားပြီလဲအများကြီးဖြစ်သွားပြီနော်နောက်တကားဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခတဲ့ညာတိပြတနာတို့ဘောဂပြတနာတို့ရောဂပြတနာတွေကျုံးလာပြီဆိုရင်လေစိုးရိမ်မှုတွေဖြစ်ရတာပဲကိုယ့်ရဲ့ဆွေမျိုးသားချင်းတယောက်ယောက်ကျန်းမာရေးမကောင်းတော့ဘူးဒုက္ခတစ်ခုခုများရောက်ပြီလို့သတင်းကြပြီဆိုရင်စိတ်ထဲမှာဆင်းရဲရတယ်နော်စိုးရိမ်မှုတွေဖြစ်တယ်ငါရဲ့ဦးလေးငါရဲ့အတော်ငါရဲ့အကူငါရဲ့အမငါရဲ့မိငါရဲ့ဖေငါဖူးအဖွားမကြမ်းမာဖြစ်ပြီဆိုရင်စိတ်ဓာတ်မှာမကောင်းတော့ဘူးမကြမ်းမာတွေမဖြစ်ပါသေးနဲ့ဖြာနာမှုတွေမဖြစ်ပါသေးနဲ့နာကျင်မှုတွေမဖြစ်ပါသေးနဲ့လို့စိတ်ဓာတ်မှာဆူတောင်းနေတော့လည်းပဲစိုးရိမ်မှုတွေကဖြစ်နေတာပဲဒါကြောင့်မို့အဲ့ဒီလိုဆွေမျိုးတွေပျက်စီးမှုနဲ့ကြုံလာတဲ့အခါမှာလည်းပဲစိုးရိမ်မှုဒုက္ခတွေဖြစ်တတ်တယ်တဲ့တရားရောက်ပြည့်ပြည့်စည်သွားပြီဆိုရင်တော့ပို့ပြီးတော့စိုးရင်ရတာပေါ့ဟုတ်တယ်မလားနောက်တော့ကပရိဒေဝတဲ့ပရိဒေဝဆိုတာလည်းပဲကိုယ့်ရဲ့ဆွေမျိုးသားချင်းတရားရောက်ပြည့်စည်သွားပြီဆိုရင်ငိုကြွေးတဲ့အဆင်တွေရောက်သွားတတ်တယ်မှန်ရဲ့လားတခြားခြားသောဆွေမျိုးသားချင်းမတော်တဲ့ပုဂ္ဂိုလ်ကိုယ်နဲ့မငင်းနှီးတဲ့ပုဂ္ဂိုလ်တွေပြည့်စည်တဲ့အခါမှာတော့စိတ်ထဲမှာဘလို့မှမခံစားရနိစ္စတဲ့ပုဂ္ဂိုလ်တရားရောက်ပြည့်စည်သွားပြီဆိုရင်စိတ်ထဲမှာဝမ်းနည်းမှုတွေဖြစ်လာတယ်ငိုကြွေးမှုတွေထိဖြစ်လာတတ်တယ်နော်အဲ့ဒါဘာကြောင့်လဲလို့ဆိုတော့ဒါရီယမီးတွေလေပရိဒေဝဆိုတာမီးပဲမီးရဲ့သဘောတည်နီးမပူတာဝိနေဘူးပါမလားပြင်းလို့လင်းတော့မှမီးလောင်နေမယ်ဆိုရင်ဒီပြင်သားလူတွေကဘယ်ပူမလဲမန္တလေးမှာမီးလောင်နေမြဲပြင်သားလူကဘယ်ပူမလဲဘာဖြစ်လို့လဲဝေးလို့ဒီတိုင်းပဲကိုယ်နဲ့သွေးမတော်သားမဆက်တယောက်ယောက်တယောက်မကဘူးတဏ္ဍာငံလုံးပြက်စီရင်ပြက်စီကိုယ်နဲ့သွေးတော်သွေးမတော်သားမဆက်ပုံကိုယ်တွေကြီးတယ်ပဲဆိုရင်တော့စိတ်ထဲမှာဘလို့မှမခံစားရဘူးမှန်ရဲ့လားဒီကနေ့ခေတ်ကဘာမှာလိုက်ပြီးတော့သတင်းတွေနားဆွင့်ကြည့်နော်တောင်းကျန်သူတွေသဘုံတွေနောက်ဆက်လို့ပြစ်တတ်လို့မှုအတိကံဘုံခွင့်မှုတွေလုံးလုံးမှုနိုင်ငံရာခြားတိုင်းတစ်ပါးတွေမှာလူတွေတော်တော်များများတည်ကြကြေကြစိတ်ထဲမှာဩစိတ်မကောင်းဘူးလောက်ပဲเนาะပရိဒေဝဆင်တွေဘယ်သူမှမရအောင်ဩဘယ်နိုင်ငံလူတွေတော့သိကုန်ပြီဆိုပြီးတော့ထိုင်းငိုတဲ့လူတယောက်မှမရှိဘူးရှိပါမလားအဲ့တော့မိရဲ့သဘောကနီးမပူတာဝေးရင်မပူဘူးအဲ့တော့ကိုယ့်ရဲ့ဆွေမျိုးသားချင်းတယောက်ယောက်ပျက်စီးမှပရိဒေဝလို့ခေါ်တဲ့ငိုကြွေးမှုမိရာဖြစ်တာเนาะတကယ်လို့ကဘုန်းကြီးတပါသူ့ရဲ့မယ်တော်ကြီးကွယ်လွန်တော့တတိနဲ့ချုံမချပြီးတော့ငိုတယ်တဲ့အဲ့တော့သူရွာဒကာဒကမတွေကဘုန်းကြီးကိုပြန်တရားချတာဘုံဘုံမငိုပါနဲ့ဗျာတရားနဲ့ဖြေပါသူများတွေကွယ်လွန်တဲ့အချိန်တော့ဘုံဘုံပဲမရဏတတိဘာဝနာတွေနဲ့ဘုံဘုံပဲတရားချခဲ့တာဘုံဘုံမငိုပါနဲ့ဒါတွေကသဘာဝပါဘယ်သူမှလွန်ဆန်းလို့မရတဲ့သဘောတရားတွေပါဆိုတော့ဘုံဘုံကဘယ်လိုပြန်ပြောလဲဆိုတော့အဲ့ဒါသူများတွေကွာတဲ့ဒါငါအမေးကွာလို့ပြောရတယ်ဟုတ်လားငါအမေးกว่าတယ်ဒီမားတွေဒီတော့ငါတရားချနိုင်တယ်ငါမိတီတော့မချနိုင်တော့ဘူးအဲ့တော့မီးဆိုတာနီးမပူတာတဲ့မှန်ရဲ့လားတခါတော့ကကြတော့ဓမ္မကြီးတယောက်ကဘုန်းကြီးတစ်ပါးတရားပွဲမှာတရားလက်ပြီးရောဘုန်းကြီးကအလွမ်းအဆွေးဇက်တွေဟောတယ်ထင်ပါလေလွမ်းစရာတွေဆွေးစရာတွေဟောတော့တရားပရိသတ်တွေကတရားနာပရိသတ်တွေဟာထပြန်ဒကမာကြီးတယောက်ကတည်းကြီးနဲ့ငိုးနေတာလေငိုးနေတော့ဘုန်းကြီးကဟာငါဟောတဲ့တရားတော့ဒီဒကမာကြီးဟတ်ထီသွားပြီထင်တယ်အဲ့တော့ငါသွားပြီးတော့ချော်အောင်မှဖြစ်မယ်ဆိုပြီးဒကမာကြီး ပလင်ဘဝဆင်းပြီးတွားချော်လာတဲ့တက္ကမကြီးမငိုပါနဲ့ဗျာဘုန်းကြီးမသိလို့ဟောမိတာပါတက္ကမကြီးတိတ်တိတ်တက္ကမကြီးတိတ်လို့ပြောရတယ်တော့တက္ကမကြီးကမတိတ်ဘူးတကြီးနဲ့ထပ်ပြီးတော့ငိုတာတကထပ်ပြီးတော့ချော်ရပြန်ပြီသုံးလေးကလောက်ချော်တော့တက္ကမကြီးကစိတ်မရှိတော့ဘူးတဲ့ငိုရကနေရပြီးတော့ဘုန်းကြီးကိုပြန်ပြောတယ်ဒီကမှဖနှက်ပြောက်လို့ပါဆိုမှဒီဘုန်းကြီးကတမျိုးတဲ့သူကသူဖနှက်ပြောက်လို့ငိုနေတာနော်တရားပဲပြီးကန်နေဖနှက်ပြောက်လို့ငိုတာဘုန်းကြီးကသူတရားသဘောကျလို့ငိုတယ်ထင်ပြီးသွားချော်တာဟုတ်လားအဲ့တော့ငိုခြင်းကတော့မျိုးစုံရှိတာပေါ့ကိုယ့်ရဲ့စဉ်းမျိုးသားချင်းတွေပျက်စီးရင်လည်းငိုတယ်ကိုယ့်ချစ်ခင်မြန်တို့တဲ့အဲ့ဒီလိုကိုယ့်ရဲ့ဖနှက်လေးတွေကိုယ့်ရဲ့ပစ္စည်းလေးတွေပျက်စီးရင်ပျောက်ဆုံးသွားရင်လည်းပဲငိုတာပဲဟုတ်တယ်မလားဒါလည်းပဲဒုက္ခပဲတဲ့သောကပရိဒေဝဒုက္ခဒေါမနတုပါယတာဒုက္ခနောက်တော့ကာယိကဒုက္ခကိုယ်ဆင်းရဲမှုတွေကြုံပြီဆိုရင်လည်းပဲဒါဆင်းရဲတာပဲကိုယ်ဆင်းရဲမှုဆိုတော့ယောဂဝိနာတွေဖြစ်မှုတဲ့ပုဂ္ဂိုလ်ထိခိုက်တန်ရာရောက်မှုတဲ့ပုဂ္ဂိုလ်တွေသိပါတယ်နော်ဟောဒါတွေဖြစ်ပြီဆိုရင်ဆင်းရဲတယ်ဆိုတော့ပြောစရာမလိုတော့အောင်ထင်ရှားတယ်စိတ်ဆင်းရဲမှုတွေကလည်းပဲဒီတိုင်းပဲတချို့စိတ်တွေအကြောင်းမျိုးစုံနဲ့စိတ်တွေညစ်ကြတယ်စိတ်ဆင်းရဲမှုတွေဖြစ်ပြီဆိုရင်တော့ကိုယ်ကိုယ်ကိုတတ်သိခြင်းစိတ်ပေါက်လောက်အောင်ထိအဲ့လောက်ထိဖြစ်ကြတာနော်ဒါကြောင့်မို့ဒီစိတ်ဆင်းရဲမှုတန်တွေမခံနိုင်တော့အဲမြင့်ကြီးတွေဘောသွားတရားကြီးတွေဘောနေပြီးခုံကြတဲ့ပုဂ္ဂိုလ်တွေလည်းပဲရှိတယ်တိုင်းမြင့်ကြီးတွေဘောတက်ပြီးတော့ခုံကြတဲ့ပုဂ္ဂိုလ်တွေလည်းပဲရှိတယ်အစိတ်တွေတောက်ပြီးတော့တည်သွားတဲ့ပုဂ္ဂိုလ်တွေလည်းပဲရှိတယ်နော်ကိုယ်ကိုယ်ကိုအဆုံးစီရင်သွားတဲ့ပုဂ္ဂိုလ်တွေကဒါစိတ်ဆင်းရဲမှုဒဏ်ကိုမခံနိုင်လို့တဲ့အဲ့တော့ဒါတွေကလည်းပဲဆင်းရဲခြင်းအမှန်တရားတွေပဲတဲ့နားရလားဒုက္ခဒေါမနတဥပါယတာပြင်းစွာပူပန်မှုတဲ့ဒါကတော့မပြီးနိုင်မစီးနိုင်ကိုယ်ဆုံးရှုံးသွားတဲ့ကိုယ့်ရဲ့ဆွေမျိုးသားချင်းတွေကိုတန်းတပြီးတော့ငိုကြွေးမှုတွေကိုယ့်ရဲ့ဆုံးရှုံးသွားတဲ့ပစ္စည်းဥစ္စာတွေအတွက်တန်းတပြီးတော့ယူဆုံးမရဖြစ်ပြီးတော့ပူလောင်မှုတွေပေါ့ဒီပူလောင်မှုတွေရာလည်းပဲအလွန်မတန်ဆင်းရဲတာပဲတဲ့ဒါကြောင့်မြတ်စွာဘုရားကဥပါယတာလို့ခေါ်တဲ့ပြင်းစွာပူပန်မှုတွေရာလည်းပဲဒုက္ခသစ္စာပါပဲတဲ့နားရလားဒါတွေကတော့ဒီဆင်းရဲဒုက္ခတွေကတော့မြတ်စွာဘုရားပေါ်ပေါ်မပေါ်ပေါ်မြတ်စွာဘုရားဟောဟောမောဟောမိမိတို့အတိဉာဏ်နည်းနည်းလောက်ရှိမယ်ဆင်းခြင်းဉာဏ်နည်းနည်းလောက်ရှိမယ်ဆိုရင်တော့သိတာပါလေနော်အဲ့တော့မြတ်စွာဘုရားပေါ်မှသိနိုင်တဲ့ဒုက္ခကတော့တန်ခိတေနပင်စုပါဒနက္ခန္ဓာဒုက္ခတဲ့အချင်းချုပ်အပြင်ပြောမယ်ဆိုရင်တော့ဥပါဒ၅ပါးတို့ရဲ့အာယုံဖြစ်တဲ့ခန္ဓာ၅ပါးကမှဒုက္ခသစ္စာအစစ်ပါပဲတဲ့ယောဂီတော်စင်တို့ဥစင်တို့ရထားတဲ့ယုတ်တရားနံတရားခန္ဓာ၅ပါးတရားကမှဒုက္ခသစ္စာစစ်တဲ့မှန်ရဲ့လားရထားတဲ့ဒီယုတ်ကြီးဒီနံကြီးကောင်းတာပါရှိလဲဘာတကူမှကောင်းတာမရှိဘူးနော်အရင်တော့ကောင်းတယ်လို့ထင်ခဲ့တော်လည်းပဲမြဲတယ်လို့ထင်ခဲ့တော်လည်းပဲတရားလို့ပွားများအထုတ်တဲ့အခါမှာတတိယတွေကောင်းကောင်းတယ်လို့မကောင်းတဲ့သဘောတွေတွေ့ရတယ်နော်မမြဲတဲ့သဘောတွေတွေ့ရတယ်တခါရှုတခါပြတ်သွားတဲ့သဘောတွေဘယ်ရုပ်ပဲရှုရှုဖောင်းတယ်လို့ရှုလိုက်ပြီဆိုရင်လည်းဖောင်းရုပ်သဘောလေးရဲ့မတည်မြဲပဲနဲ့ပြတ်သွားတဲ့သဘောပိန်တယ်လို့ရှုလိုက်ရင်လည်းပဲပိန်မှုသဘောလေးရဲ့မတည်မြဲပဲနဲ့ပြတ်သွားတဲ့သဘောနားတယ်လို့ရှုလိုက်ပြီဆိုလို့ချင်းလည်းနာမှုဝေနာလေးရဲ့ပြတ်သွားတဲ့သဘောကြံစည်တယ်လို့ရှုလိုက်ပြီဆိုရင်လည်းကြံစည်မှုလေးရဲ့ပြတ်သွားတဲ့သဘောမြင်တယ်လို့ရှုလိုက်ပြီဆိုရင်မြင်မှုလေးပြတ်သွားတဲ့သဘောအကုန်လုံးကောက်ကောက်ကွန်းကွန်းရှင်းလင်းလင်းမြင်လာရအဲ့ဒီလိုဖြစ်ပြီးတော့ပြတ်သွားတဲ့သဘောလေးတွေမြင်လာတာအနိစ္စလက္ခဏာတွေမြင်တယ်လို့ခေါ်တာပေါ့နော်အဲ့ဒီလိုအနိစ္စလက္ခဏာတွေမြင်ပြီဆိုရင်တော့ဖြစ်မှုပြတ်မှုတွေနဲ့မပြတ်တဲ့လက္ခဏာနှိမ့်ဆက်နေတာပဲငါရဲ့ရုပ်တွေငါရဲ့နာမ်တွေကဘာတစ်ခုမှကောင်းတာမရှိပါလားကောင်းကွက်ဆိုတာသဘင်တစ်ထောက်စာလောက်တောင်မရှိပါလားလို့သဘောပေါက်လာရင်ဒုက္ခလက္ခဏာကိုမြင်တယ်လို့ခေါ်တယ်နော်အဲဒါမို့မြတ်စွာဘုရားကယုတ်ဝေဒနာအတင်ညာအတင်္ခါရဝိညာဉ်လို့ခေါ်တဲ့ဒီဥပါဒံ၅ပါးတို့ရဲ့ဥပါဒံတရားတို့ရဲ့အာယုံဖြစ်တဲ့ခန္ဓာ၅ပါးတရားကလည်းပဲဒုက္ခသစ္စာအမှန်ပါပဲတဲ့ယုတ်ကိုကြည်လိုက်ရင်လည်းပဲဖြစ်ပြီးတော့ပြတ်သွားတယ်ဝေဒနာခံစားမှုကိုကြည်လိုက်ပြီဆိုရင်လည်းပဲဖြစ်ပြီးတော့ပြတ်သွားတာပဲတင်ညာလို့ခေါ်တဲ့မတ္တမှုလေးတွေကြည်လိုက်လည်းပဲဖြစ်ပြီးတော့ပြတ်သွားတာပဲတင်္ခါရလို့ခေါ်တဲ့အာထုံမှုလေးတွေကလည်းပဲဖြစ်ပြီးတော့ပြတ်သွားတာပဲခြေအာထုံမှုလေးတွေပြတ်သွားတော့နောက်ထပ်အာထုံမှုအသစ်တွေထပ်ပြီးတော့အာထုံရတာနော်ကြောင်းကြဆိုင်ပြရတယ်အာထုံပြရတယ်ဘလောက်ပဲအာထုံဒါလေးတွေကတစ်စက္ကန့်တစ်မိနစ်လောက်တောင်မှခိုင်မြဲခြင်းတည်တံ့ခြင်းမရှိပါဘူးတဲ့အဲ့ဒီလိုဒ တဘောလေးတွေတွေ့လာပြီဆိုရင်တော့ဒါဒုက္ခလက္ခဏာတွေတွေ့တယ်လို့ခေါ်တာဒါကြောင့်မို့အဲ့ဒီယုတ်ဝေဒနာတင်ညာတင်္ခါရဝိညာဉ်ဝိညာဉ်တွေလည်းပဲဒီတိုင်းပဲကောင်းတဲ့စိတ်လေးပေါ်လာလည်းပဲကောင်းတဲ့ရှုလိုက်ပြီဆိုရင်ပျောက်သွားပြီစိတ်ညစ်တဲ့စိတ်လေးပေါ်လာပြီစိတ်ဆိုးတဲ့စိတ်လေးပေါ်လာပြီဆိုလို့ရင်စိတ်ဆိုးတယ်လို့ရှုလိုက်ရင်အဲ့ဒီစိတ်ကမရှိပြန်တော့ဘူးအဲ့တော့ယုတ်တရားနံတရားတွေကအကုန်လုံးရှုမှတ်မှုတတိနဲ့စောင့်ကြည့်နေမှဆိုရင်မြဲတဲ့တရားတစ်ခုမှမရှိဘူးကောင်းတဲ့တရားတစ်ခုမှမရှိဘူးအနိတ္တသာရှိတဲ့တရားတစ်ခုမှမရှိဘူးဆိုတာဉာဏ်နဲ့မှကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းပေါ်လာတယ်ဟုတ်တယ်မလားဒါကြောင့်မြတ်စွာဘုရားကဗါတယ်လေတန်ခိတေနပင်စုပါဒာနခန္ဓာဒုက္ခအချင်းချုပ်ပြောလိုက်ရင်ပြောရမယ်ဆိုရင်တော့ဥပါဒာနခန္ဓာ၅ပါးတရားတွေကဒုက္ခတွေပါပဲကွာတဲ့ဒီဒုက္ခတွေမင်းတို့မြင်အောင်ကြည့်ကြတဲ့မှန်ရဲ့လားဒုက္ခသစ္စာဆိုတာသစ္စာ၄ပါးထဲမှာပိုင်းပိုင်းခြားခြားသိရမယ့်အမှန်တရားဟုတ်တယ်မလားပိုင်းပိုင်းခြားခြားသိရမယ့်တရားဆိုတော့ပိုင်းပိုင်းခြားခြားသိကိုသိရမှာပိုင်းပိုင်းခြားခြားမသိဘူးမရှင်းမလင်းမသိဘူးဆိုရင်တော့ဒီဒုက္ခတွေကလွတ်ဖို့မလွယ်ဘူးဟုတ်တယ်မလားအခုဦးဇင်းပြောခဲ့တဲ့ဇာတိဒုက္ခနေစားပြီးတော့ခန္ဓာ၅ပါးဒုက္ခအထိယောဂီတော်စင်တို့ပိုင်းပိုင်းခြားခြားဘာလို့ရမှာလဲတိအောင်ကြိုးစားရမယ်တဲ့ပိုင်းပိုင်းခြားခြားသိဖို့ဆိုတာလည်းပဲတရားတွေနာနေုံနဲ့မပြည့်စုံဘူးစာအုပ်တွေဖတ်နေုံနဲ့လည်းပဲမပြည့်စုံဘူးထိုင်ပြီးတော့ကိုယ့်ဟာကိုယ်စဉ်းစားဆင်ခြင်နေုံနဲ့လည်းပဲမပြည့်စုံဘူးတဲ့ဘာလို့ရမှာလဲလဲရှုမှတ်ပွားများမှပြည့်စုံမှာဟုတ်တယ်မလားအဲ့တော့ဒုက္ခသစ္စာသည်ပိုင်းပိုင်းခြားခြားသိရမယ့်သစ္စာပဲလို့နားလည်ထားရင်ပိုင်းပိုင်းခြားခြားသိအောင်မိမိတို့စဉ်ဉဏ်ပွားများကြိုးစားအားထုတ်ရမယ်ပိုင်းပိုင်းခြားခြားသိဖို့ရတဲ့ကျင့်ကြံပွားများကြိုးစားအားထုတ်ပြီးဆိုရင်တော့မိမိတို့ရဲ့ခန္ဓာမှာမဂ္ဂသစ္စာတွေဖြစ်လာတယ်တဲ့ဒုက္ခသစ္စာတွေကိုသိဖို့ဘာနဲ့အားထုတ်ရမှာလဲလဲမဂ္ဂသစ္စာတွေပွားများခြင်းဖြင့်အားထုတ်ရမယ်မဂ္ဂသစ္စာတွေရှုရင်မှရင်ပွားများရင်အားထုတ်ရင်းနဲ့ရှုအားမှားတွေကောင်းလာပြီဆိုရင်ဒုက္ခသစ္စာတွေကခုနမြတ်စွာဘုရားဟောသလိုပဲကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းမိမိတို့ကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်မြင်လာပြီအဲ့ဒီလိုမြင်လာပြီဆိုရင်တော့ဒီယုတ်တရားနန္ဒရာခန္ဓာ၅ပါးဒီပေါ်မှာညှိကပ်မှုတွေတွေ့တာမှုတွေတာယာမှုတွေလိုချင်မှုတွေမလာတော့ဘူးတဲ့အဲ့ဒီလိုမလာခြင်းဒီသမှုတရားသစ္စာကိုပယ်တာပဲတဲ့မှန်ရဲ့လားသမှုတရားသစ္စာကိုပယ်လိုက်တာနဲ့တပြိုင်တည်းဏိရောဓသစ္စာလို့ခေါ်တဲ့ဆင်းရဲခတဲ့ငြိမ်းတဲ့သဘောတရားကဆိုက်လာတာနော်ဆင်းရဲခတဲ့ဆင်းရဲတွေဖြစ်တယ်ဖြစ်တယ်ဆိုတာဒီသမှုရိယကြောင့်ဖြစ်တာဘူးသမှုရိယအကြောင်းဖြစ်တဲ့သမှုရိယကိုမိမိတို့ကပယ်လိုက်ပြီဆိုရင်တော့ဆင်းရဲတွေကငြိမ့်ပြီပေါ့ဆင်းရဲတွေငြိမ့်ပြီဆိုရင်တော့ဒါနိဗ္ဗာန်ရောက်တာပဲအဲ့တော့ဒုက္ခသစ္စာကိုသိအောင်မိမိတို့ကြိုးစားပြီဆိုရင်တော့ကျန်တဲ့သစ္စာသုံးပါးကအလိုလျောက်အော်တိုမက်တစ်ပါလာပြီသားတဲ့မှန်ရဲ့လားအဲ့တော့တစ်ချက်ခုတ်ဘယ်နှချက်ပြလဲ၄ချက်ပြပမသကဘုံကတစ်ချက်ခုတ်နှစ်ချက်ပြတ်တဲ့ဒီမှာတော့တစ်ချက်ခုတ်ရင်လေးချက်ပြတ်တယ်တဲ့ဒီမှာဤတော်ခင်ဝင်ဒုက္ခသစ္စာကိုပိုင်းခြားအောင်ပိုင်းပိုင်းခြားခြားသိအောင်ကြိုးစားရင်ကျန်တဲ့သစ္စာတွေတော့မသိနိုင်ဘူးလားသိနိုင်ပြီတဲ့ဆင်းရဲခြင်းအမှန်တရားဘယ်နှပါးရှိလဲ၄ပါးနော်ပါဠိတဲ့လေဒုက္ခသစ္စာရဲ့တမှုရိယသစ္စာရဲ့နိရောဓသစ္စာရဲ့မဂ္ဂသစ္စာဟုတ်ရဲ့လားဒီသစ္စာ၄ပါးကိုမိမိတို့တန်တန်မှာရဖို့ဆိုရင်ဒုက္ခသစ္စာကိုပိုင်းခြားသိအောင်အားထုတ်ရမယ်လို့နားလည်သဘောပေါက်ရမယ်မှန်ရဲ့လားဒါမို့ယောဂီတော်စင်နေနေ့စဉ်နေ့တိုင်းဖျားဝပြုတဲ့အခါမှာဆူရတဲ့ဆောင်းမိုးလေးရှိတယ်လေယောဂီကုံကြီးစာအုပ်ရဲ့နောက်ကျမှပါတာဗါတယ်လေခန္ဓာကိုယ်နဲ့စိတ်မှာဖြစ်ပေါ်နေတဲ့သဘောတရားတွေကိုဖြစ်ပေါ်နေတဲ့အတိုင်းပိုင်းပိုင်းခြားခြားသိရမယ်သိအောင်ရှုမှတ်ရမယ်ရှုမှတ်မှဒီငြိမ်မယ်ဒီငြိမ်မှသိမယ်သိမှကိလေသာငြိမ်မယ်ကိလေသာငြိမ်မှဆင်းရဲငြိမ်မယ်ဆင်းရဲငြိမ်မှချမ်းသာရမယ်တဲ့အတူတူပဲနော်အဲ့ဒီဆောင်ပုလေးနဲ့ဒီသစ္စာလေးပါနဲ့အတူတူပဲဒါကြောင့်မို့ဒုက္ခသစ္စာဖြစ်တဲ့ဆင်းရဲခြင်းအမှန်တရားတွေကိုယောဂီတော်စင်တို့သိအောင်ကြိုးစားမယ်လို့ကိုစီစိတ်ထဲမှာဆုံးမြတ်ချက်ချပြီးတော့သိအောင်ကြိုးစားဖို့မဂ္ဂင်၈ပါးအကျင့်တရားမဂ္ဂသစ္စာတွေပွားများကြရမယ် မဂ္ဂတရားတွေပွားများမှုအားပြည့်လာပြီဆိုရင်တော့တို့ဆင်းရဲမှုအလုံးကိုအဲကောကောကွင်ရှင်ရှင်လင်းလင်းကိုပိုင်ညာနဲ့အသိမြင်နိုင်လာမှာပဲလို့ရေယုံကြည်ကြည်နဲ့အားပွားများအထောက်ရမယ်အဲ့လိုပွားများအထောက်ပြီဆိုရင်တော့တမှုရိယသစ္စာတွေရလည်းပဲပယ်ပြီးသားဖြစ်နိရောဓသစ္စာလည်းပဲဆိုင်ပြီးသားဖြစ်သွားလိမ့်မယ်ဒါကြောင့်မို့သစ္စာလေးချက်တစ်ပြိုင်နက်ဆိုတာတစ်ချက်ခုတ်သုံးချက်ပြဆိုတာမဂ္ဂသစ္စာတစ်ပါးကိုပွားများရင်ဒုက္ခသစ္စာကိုလည်းပဲတည်ပြီးသားဖြစ်သွားတယ်သမုဒယသစ္စာလည်းပယ်ပြီးသားဖြစ်သွားတယ်နိရောဓသစ္စာလည်းပဲဆိုင်ပြီးသားဖြစ်သွားတယ်တဲ့အဲဒါမို့သစ္စာ၄ပါးအကျင့်တရားတို့ကိုယောဂီတော်တော်စင်တို့မိမိတို့ရဲ့တန်တန်မှာဖြစ်ပွားအောင်မဂ္ဂသစ္စာကိုမိမိတို့ယခုကျင့်ကြံပွားများအားထုတ်နေကြတဲ့အတိုင်းကျင့်ကြံပွားများကြိုးစားအားထုတ်ကြမဂ္ဂသစ္စာကိုကျင့်ကြံပွားများအားထုတ်မယ်ဆိုရင်တော့ဒုက္ခသစ္စာတွေကိုကောကောကွင်းရှင်းရှင်းလင်းလင်းနဲ့သိမြင်တဲ့ပုဂ္ဂိုလ်တွေဖြစ်လာမှာပဲလို့နားလည်ယုံကြည်ပြီးတော့မဂ္ဂသစ္စာတွေကိုကျင့်ကြံပွားများကြိုးစားအားထုတ်ကျင့်ကြံပွားများကြိုးစားအားထုတ်ကြခြင်းအပြင်ကိလေသာခတ်တင်ဆင်းရဲခတ်တင်ငြိမ်းတဲ့နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငါမျက်မှောက်ပြုလည်နိုင်ကြသည့်ယောဂီသူတော်စင်များဖြစ်နိုင်ကြပါစေ။